ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေကိုဇူလိုင်လအထွန်းမှာပထမဆုံးအကြိမ်ဖြစ်နေကြေကြေပြတ်ပြတ်စမ်းသပ်သွားမှာဖြစ်တယ်လို့အမေရိကန်ကမိုဒါနာဇီဝနည်းပညာကုမ္ပဏီကပြောလိုက်ပါတယ်။ COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်မှုအတွက်မိုဒါနာကုမ္ပဏီကအမေရိကန်မျိုးသားကျန်းမာရေးဌာနနဲ့အတူလုပ်နေတာဖြစ်ပါတယ်။အမေရိကန်မှာရှိလာကြရင်စေနာဝန်ထမ်း 3,000 လောက်ကိုပထမဆုံးအကြိမ်ဖြစ်နေကြေကြေပြတ်ပြတ်စမ်းသပ်သွားမှာဖြစ်တယ်လို့ကုမ္ပဏီကမနေ့ကပြောပါတယ်။ဒီထဲကတချို့ကိုတကယ်စမ်းသပ်ကာကွယ်ဆေးအစ်စ်ထိုးပေးပြီးတချို့ကိုတော့အနေနဲ့မရှိတဲ့စမ်းသပ်ဆေးထိုးပြီးတော့နိုင်ရှင်သူတင်နာပြုမှာဖြစ်ပါတယ်။အချိန်ထဲမှာပဲတရုတ်ဇီဝနည်းပညာကုမ္ပဏီ Sinovac ကလည်းသူတို့ရဲ့ကာကွယ်ဆေးကိုဘရာဇီးနိုင်ငံကစေနာဝန်ထမ်း 9,000 လောက်နဲ့ရှီလာမှာစမ်းသပ်သွားဖို့စီစဉ်နေပါတယ်။ဒါပြင်ဗြိတိန်က Oxford တက္ကသိုလ်ကလည်းသူတို့စီကထုတ်လုပ်ထားတဲ့ကာကွယ်ဆေးကိုဘရာဇီးမှာပဲစမ်းသပ်သွားမှာဖြစ်ပါတယ်။ American ဆိုရကတော့ပုဂ္ဂလိကတခွဲကန်းနေတဲ့အတူပေါင်းပြီး Operation Warp Speed လို့ခေါ်တဲ့စီမံကိန်းကိုလုပ်နေပါတယ်။အဲဒီကနေ COVID-19 ကာကွယ်ဆေးတန်း 300 လောက်ကိုဇန်နဝါရီလမှာထုတ်လုပ်နိုင်ဖို့မျှော်လင့်နေပါတယ်။ဒါမဲ့လေကာကွယ်ဆေးတွေအလုပ်ဖြစ်မယ်မဖြစ်ဘူးဆိုတာဘာမှအာမခံချက်မရှိသလိုအလုပ်ဖြစ်မယ်ဆိုရင်တော့လအနေငယ်ထပ်ပို့ပြီးအကာအကွယ်ရကြမှာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါရယ်အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း9,000 ကျော်နဲ့သေဆုံးသူ4,200ကျော်သွားပြီဖြစ်ပါရယ်ခင်ဗျာ